Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇန်နဝါရီလ28ရက်တောက်ကြနေ့ညနေပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနှาศင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညနေပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုမအီတန်ဆင်နဲ့ကျွန်တော်ကြော်သိမ်းကြည့်ကြပါပါ။ဒီနေ့ဝန်ကြီးချုပ်ထရီဇာမေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့သမ္မတအင်ဖြူတော်မှာတွေ့ဆုံမှုရှိပါတယ်။သမ္မတထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကတော့စနေနေ့မှာတယ်လီဖုန်းကနေတဆင်ဆက်သွယ်ပြောဆိုကြမယ်လို့ဖန်မှန်းထားပါတယ်။ဖေဖော်ဝါရီလ10ရက်နေ့မှာလို့ဖို့စီစဉ်ထားတဲ့ဆီးရီးယားငင်းချိုင်းရေးဆွေးနွေးပွဲတွေကိုဖေဖော်ဝါရီလနှောင်းပိုင်းအထိရွှေ့လိုက်တယ်လို့ရုရှားကကြေညာပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေခင်းနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့အစိုးရတန်းတဲ့မြောက်ပိုင်းမဟာမိတ်တပ်တွေတွေ့ဆုံဆွေးနွေးရေးတရုတ်အစိုးရကဂျာဝင်ဆောင်ရွက်ပေးနေပေမဲ့လို့တိုက်ပွဲတွေကတော့ဆက်လက်ရှိနေဆဲဖြစ်ပါတယ်
ဆူရီဘောရဘူရတနုပြောဒီတိစာကျွန်တော်ကဒီစစ်တပ်ရုံနဲ့မပြီးဘူးသူဆိုဆူနီဘူတော့လူတွေကျွန်တော်ပြုဆောင်ဖို့လည်းအမြင်အစင်တရှိတယ်ဆိုတော့ကျွန်တော်ကခဏလေးသူပြချက်တွေထုတ်ထားတဲ့အခါကူတီလည်းကျွန်တော်အဲ
DNL တောက်ပလောက်ဖွဲ့ပြောခွင့်ရသူရဲ့ပြောကြားချက်နဲ့အတူရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေကိုပြောပြပေးဖို့ရှိသလိုစစ်ပွဲတွေဖြစ်နေတဲ့ဒေသတွေမှာရေကာတာတွေတိစောက်ရေးအစီအစဉ်တွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေထပ်ပြီးနေရာပြောင်းရွှေ့ခံရမယ့်အရေးကန့်ကွက်နေတဲ့အကြောင်းကိုလည်းနားဆင်ကြရမှာပါအစီအစဉ်နောက်ပိုင်းမှာတော့တရုတ်နှစ်တစ်ကူပွဲတော်ပြင်ဆင်နေတဲ့ရန်ကုန်မြင်ကွင်းကိုလည်းထုတ်လွှင့်ပေးသွားပါမယ်ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကကြေညာပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြည်ထောင်စုဝန်ကြီးချုပ်ထရီဇာမေတို့ဒီကနေ့သမ္မတအင်ပြူတော်မှာတွေ့ဆုံဆွေးနွေးဖို့ရှိပြီးပူးတွဲသတင်းစာရှင်းလင်းပွဲလည်းလုပ်ဖို့ရှိပါတယ်ထရီဇာမေဟာမစ္စတာထရမ့်သမ္မတဖြစ်လာပြီးကတည်းကဆိုရင်ပထမဆုံးတွေ့ဆုံနဲ့ပြည်ပခေါင်းဆောင်ဖြစ်ပါလိမ့်မယ်ခေါင်းဆောင်နှစ်ယောက်စလုံးဟာသူတို့ရဲ့နိုင်ငံတကာဆက်ဆံရေးကိုအထူးသဖြင့်ကုံသွေးရေးကနေတဆင့်ပြုပြင်ပြောင်းလဲဖို့စလုပ်ထားပြီးပါပြီ။ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်မဲ့ကိစ္စ၊ဆက်နနိုင်ငံပါပစိဖိတ်ရောင်းဝယ်နိုင်ငံတွေကြားကုံသွေးရေးသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့ Mr. Trump ကလှုပ်ထားတဲ့ကိစ္စတွေကြောင့်ကမ္ဘာတဝန်းမှာကုံသွေးရေးဆိုင်ရာသဘောတူညီချက်အသစ်တွေအတွက်ဆက်စပ်ညှိနှိုင်းမှုလိုလာပါတယ်။ EU ကနေနှုတ်ထွက်မဲ့ဝန်ကြီးချုပ်မေရဲ့အစီအစဉ်တွေထဲမှာလူဝင်မှုကြီးကြပ်ရေးကိုထိန်းချုပ်မဲ့ဦးစားပေးလုပ်ငန်းတစ်ခုလည်းပါပါတယ်။ဒါပေမဲ့အသေးစိတ်မူဝါဒတွေကိုတော့အခုချိန်ထိမကြေညာသေးပါဘူး။ကုလသမဂ္ဂလိုနိုင်ငံတကာအဖွဲ့အစည်းတွေအတွက်အမေရိကန်ကထည့်ဝင်နေတဲ့ရန်ပုံငွေကိုဖြတ်တောက်မလားဆိုတာသမ္မတထရမ့်ကမဆုံးဖြတ်ရသေးဘူးလို့အင်ပြူတော်ပြောခွင့်ရရှောင်းစပိုက်ဆာကပြောပါတယ်။အဲဒီနိုင်ငံတကာအဖွဲ့အစည်းတွေမှာအမေရိကန်ရဲ့ခန်းကဏ္ဍကိုလျှော့ချဖို့သမ္မတကစဉ်းစားနေတယ်ဆိုတဲ့သတင်းတွေကထွက်လာတာပါ။တခြားနိုင်ငံတွေရဲ့ရေးကိစ္စတွေမှာကိုလိုချင်သလိုဖြစ်အောင်အမေရိကန်နဲ့ပြည်ထောင်စုဝင်ဆွတ်တဲ့အချိန်ကာလတွေအဆုံးသတ်သွားပြီလို့ဝန်ကြီးချုပ်မေကဖီလာဒဲဖီးယားမြို့မှာ Republican ခေါင်းဆောင်တွေကိုကြားသာပေးနေကပြောပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့မနေ့ပြန်စနေနေ့မှာတယ်လီဖုန်းကတဆင်စကားပြောကြလိမ့်မယ်လို့ယူဆရပြီးတော့ဒါဟာမစ္စတာထရမ့်တရားဝင်သမ္မတတာဝန်ယူပြီးတဲ့နောက်ခေါင်းဆောင်နှစ်ဦးပထမဆုံးချိန်စကားပြောတာဖြစ်ပါလိမ့်မယ်။ပြီးခဲ့တဲ့နိုဝင်ဘာလအမေရိကန်သမ္မတရွေးကောက်ပွဲမှာမစ္စတာထရမ့်အနိုင်ရခဲ့ချိန်တုန်းကလည်းသူတို့နှစ်ဦးတချိန်စကားပြောခဲ့ပါသေးတယ်။အဲဒီချိန်တုန်းကတော့နှစ်နိုင်ငံဆက်ဆံရေးပုံမှန်ပြန်လည်ထားရှိလိုတဲ့အကြောင်းပြောခဲ့ပါသေးတယ်။သူအနေနဲ့အရင်သမ္မတဘရက်အိုဘားမားထက်ပိုပြီးရုရှားနဲ့ဆက်ဆံရေးပုံမှန်ကောင်းမွန်လို့တဲ့အကြောင်းကိုသမ္မတထရမ့်ကပြောဆိုထားသလိုအိုဘားမားဆိုရလက်ထက်ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့တန်ခတ်ရင်းယူမှုတွေဖယ်ရှားပေးနိုင်ကြည်လဲရှိတာကိုလည်းပြောထားပါဗျ။သမ္မတထရမ့်ကိုဝေဖန်သူတွေကတော့မစ္စတာပူတင်နဲ့ဆက်ဆံရေးကိုသဘောမတွေ့ကြပါဘူး။ထရမ့်ဟာမစ္စတာပူတင်ကျိုးဆွဲရကတဲ့ရုပ်သေးလို့ဒီမိုကရက်တစ်ပါတီကနေသမ္မတရွေးကောက်ပွဲမှာဝင်ပြိုင်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကဝေဖန်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအေဂျင်စီတွေကလည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာထရမ့်အနိုင်ရအောင်ရုရှားကကြားဝင်နှောက်ယှက်တာတွေရှိခဲ့တယ်လို့စွပ်စွဲထားပါတယ်။သမ္မတထရမ့်ကတော့ရုရှားအကူအညီနဲ့ရွေးကောက်ပွဲမှာသူအနိုင်ရခဲ့တာလို့ပြောနေတာတွေလက်မခံပါဘူး။
အီရန်ဆိုရပေါ်အမေရိကန်ကဗိုလ်ပြီးတင်းတင်းမာမာတုံ့ပြန်လှုံ့ဆော်ဖို့တွန်းအားပေးသွားမယ်လို့အမေရိကန်ပါတီနှစ်ရာစလုံးကလှုပ်တော်ကိုယ်စားလှယ်တွေကအီရန်အတိုက်ခံအဖွဲ့တစ်ဖွဲ့ကိုပြောပါတယ်။အလားတူတင်းမာတဲ့ရည်တည်ချက်မျိုးကင်ဆယ်သွားမယ်ဆိုတာရွေးကောက်ပွဲမဲဆွယ်စည်းရုံးဒီမှာပြောထားတဲ့အတိုင်းသမ္မတထရမ့်ကလုပ်မလားဆိုတာအီရန်မှာစောင့်ကြည့်နေကြတာပါ။အီရန်နယ်ပေါ်အမေရိကန်နိုင်ငံသားများအဖွဲ့ OIEC နဲ့အင်္ဂါနေ့ကတွေ့ဆုံချိန်တွင် Republican နဲ့ Democratic အောက်လွှတ်တော်မှ6ယောက်ကအဲ့ဒီလိုကတိပေးခဲ့တာပါ။ဒီအဖွဲ့ဟာပြည်ပအီရန်လှုပ်ရှားမှုအဖွဲ့မူဂျာဟီဒင် E-Click ဒါမှမဟုတ် MEG လို့ခေါ်တဲ့အဖွဲ့ရဲ့မဟာမိတ်ဖြစ်ပြီးဝါရှင်တန်မြို့တော်ကရေးဘန်အောက်လွှတ်တော်ရုံးမှာလုပ်တဲ့စုဝေးပွဲတစ်ခုမှာစကားပြောဖို့လွှတ်တော်အမတ်တွေကို OIAC အဖွဲ့ကဖိတ်ခဲ့တာပါ။အဲ့ဒီပွဲဟာကွန်ဂရက်လွှတ်တော်ကိုတနစ်တာလှုံ့ဆော်စည်းရုံးပြောဆိုရေးဒီအဖွဲ့ရဲ့အစီအစဉ်တစ်စီတစ်ပိုင်းဖြစ်ပါတယ်။အ ီရန်နိုင်ငံမှာဒီမိုကရေစီနှီးကြပြီးဘာသာရေးနဲ့ကင်းလွတ်ပြီးတော့နျူကလ িয়ার အစီအစဉ်မရှိတဲ့ဆိုရမျိုးပေါ်လာဖို့သူတို့အဖွဲ့ကစီရင်လှုံ့ဆော်နေတယ်လို့ OIAC ကပြောပါတယ်
အမေရိကန်ပြည်အောင်စုကိုအထောက်အထားမရှိဘဲဥပဒေမဲ့ဝင်ရောက်လာသူတွေခိုးလုံခွင့်ပေးထားတဲ့အမေရိကန်မျိုးကြီးတွေကိုအစိုးရရဲ့အထောက်ပံ့တွေဖျက်တောက်ပြီးတော့နှိမ်နင်းသွားမဲ့အမိန့်ကိုသမ္မတထရန့်လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အပေါ်မှာအမေရိကန်တဝန်ကရဲရာရှိတွေကသူတို့ရဲ့စိုးရိမ်စိတ်တွေကိုကြားသာပြီးနေ့ကထုတ်ဖော်ပြောကြားလိုက်ပါတယ်။အစိုးရအထောက်ပံ့တွေဖျက်တောက်ပြီးဒေသအတွင်းမူဝါဒတွေကိုအတင်းပြောင်းလဲဖို့လှုပ်တာဟာပြဿနာရှိတယ်လို့ရဲရာရှိတွေကပြောပါတယ်။နောက်ပြီးအမေရိကန်လူဝင်မှုကြီးကြပ်ရေးနဲ့ရဲတွေပူးပေါင်းဆောင်ရွက်မှုမရှိဘူးဆိုတဲ့ထင်မြင်ချက်တွေကမှားနေတယ်လို့လည်းပြောပါရယ်ဒီလိုထောက်ပံ့ကြေးတွေဖျက်တောက်ခံရမယ့်အရေးကျွန်တော်တို့စိုးရိမ်မိတယ်လို့မြို့ကြီးများရဲ့ရဲတပ်ဖွဲ့များအသင်းဥက္ကဋ္ဌဖြစ်တဲ့ Maryland ပြည်နယ် Montgomery ခရိုင်ရဲရာရှိကြီး J. Thomas Manger ကပြောပါရယ်တိုင်းငယ်လုံးကရဲဌာန 18,000 နဲ့ကိုက်ညီတဲ့လူဝင်မှုကြီးကြပ်ရေးကိုဖြည့်ရှင်းဖို့နီလန်တစ်ခုတည်းနဲ့တသမတ်ထဲထားလို့မရပါဘူးလို့သူကပြောပါရယ်ပုံပုံလေးလေးပြောရရင်ဒါဟာဝင်ဝင်ရတဲ့အလုပ်လည်းမဟုတ်ဘဲနဲ့အစိုးရကလူဝင်မှုကြီးကြပ်ရေးမှာဒင်းဒင်းကြပ်ကြပ်လုပ်ဖို့ကျွန်တော်တို့ကလည်းပူးပေါင်းဆောင်ရွက်ဖို့လိုလိုလားလားရှိပါတယ်လို့အိုင်အိုဝါပြည်နယ်မာရှယ်ကျောင်းမြို့ကရဲရာရှိကပြောပါတယ်ရှင
် VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ကနေတောက်ကြညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဖေဖော်ဝါရီလ10ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ Syria ညင်ကြိုင်းဆွေးနွေးပွဲတွေကိုဖေဖော်ဝါရီလနှောင်းပိုင်းအထိရွှေ့လိုက်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ Syria တပုံအုပ်စုအတော်များများနဲ့ Moscow မြို့တော်မှာဒီကနေ့လုပ်တဲ့အစည်းအဝေးတွင်ရုရှားနိုင်ငံသားရေးဝန်ကြီး Sergei Lavrov ကအဲ့လိုကြေညာတာပါ။ကုလသမဂ္ဂကဂျာဝင်စစ်ဆက်ပြီးဂျနီဗာမှာလုပ်မဲ့ဆွေးနွေးပွဲတွေဘာကြောင့်ရွှေ့ဆန်းရတာလဲဆိုတာကိုတော့ Lavrov ကပြောမတော်ပါဘူး။ဒီသတင်းပတ်အစောပိုင်းကတူရကီ၊ရုရှားနဲ့အီရန်တို့ကမကထလုပ်ပြီးဆီးရီးယားဆွေးရနဲ့တပုံအုပ်စုတွေကြားပထမအကြော့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုကာဇက်စတန်နိုင်ငံမှာလုပ်ခဲ့ပါတယ်။အဲ့ဒီဆွေးနွေးပွဲတွေကနေဒစီတပိုင်းအဖြစ်ရထားတာကိုစောင့်ကြည့်ပေးဖို့နဲ့ဆီးရီးယားပြည်ပခအတွက်နိုင်ငံရေးအဖြစ်တစ်ခုရလာရေးလှုံ့ဆော်သွားဖို့သုံးနိုင်ငံသဘောတူခဲ့ကြပါတယ်။
ကင်ညာနဲ့ဆိုမာလီတပ်တွေတပ်ဆွဲထားတဲ့ကင်ညာနယ်စပ်နဲ့18ကီလိုမီတာအကွာကဆိုမာလီနိုင်ငံတဲကကူလ်ဘီယောမြို့ကိုအယ်ရှာဘတ်စစ်သွေးကြွတွေကသိမ်းလိုက်တယ်လို့ဒေသခံတွေက VOA ဆိုမာလီဌာနကပြောပါတယ်။အယ်ရှာဘတ်စစ်သွေးကြွတွေရဲ့တပ်စခန်းကတပ်သားတွေနဲ့ဒါဇင်ချီပြီးတိစုံနိုင်ပွဲရှိပေမဲ့လည်းခုချိန်မှာတော့ရေးအတွက်အတိအကျမသိရသေးပါဘူး။ဒီမျိုးကိုအယ်ရှာဘတ်စစ်သွေးကြွတွေကတိုက်ခိုက်ပြီးတော့စခန်းကိုတောက်ချာနေအစောပိုင်းတော့ကဝင်သွင်းခဲ့တာဖြစ်တဲ့အကြောင်းကိုဒေသခံနှစ်ယောက်ကပြောပြပါဗျ။စခန်းထဲကိုဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ထရက်ကားနဲ့မောင်းဝင်ဖောက်ခွဲခဲ့ရကတိုက်ခိုက်မှုစတင်ခဲ့ပြီးတော့နောက်ပိုင်းမှာလက်နက်ကြီးတွေနဲ့ပစ်ခတ်ပြီးအတင်းဝင်တိုက်တာပါ။ဒီတော့အတွင်းမှာပဲဆိုမာလီနိုင်ငံမှာဖက်ဒရယ်သူတွေကိုရွေးကောက်ပွဲကော်မရှင်ကမှတ်ပုံတင်နေရတဲ့အမျှအကျဉ်းပြတ်ချဆောင်မှုအရေးကိုဆိုမာလီနိုင်ငံဆိုင်ရာကုလသမဂ္ဂတန်တမန်ကသတိပေးလိုက်ပါတယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အင်မတန်ရည်ကြီးပါတယ်လို့နယူးယောက်မှာရှိနေတဲ့တန်မတ်မိုက်ကယ်ခီတင်းက VOA နဲ့သတင်းမေးမြန်းခန်းမှာပြောသွားပါတယ်။စိန်ကောင်းစရာကတော့ဆိုမာလီလူတိုင်းဝိုင်းမှာအကျင့်ပြတ်ချဆမှုကတိတ်ကျဲပြန့်ပြီးတော့ရွေးကောက်ပွဲကအဲ့ဒါကိုတည်တည်ပြထားပါတယ်။လွတ်တော်လုပ်ငန်းစဉ်နဲ့မဲဝယ်တဲ့ဖြစ်ရပ်အပေါ်စိုးရိမ်တာတွေကြောင့်လုပ်ငန်းစဉ်ဟာလွတ်လပ်မြတ်ဖို့နဲ့မတရားလုပ်မှုအ ਨੇ ဆုံးဖြစ်ဖို့တိတ်ကိုအရေးကြီးပါတယ်လို့တန်မတ်ကြီးခီတင်ကပြောပါတယ်
။အမေရိကန်နိုင်ငံသားရေးဌာနကအစိမ့်မြတ်တာဝန်ရှိသူ၅ဦးဟာတာဝန်အသီးသီးကနေနှုတ်ထွက်သွားကြပါပြီ။သမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားရေးဝန်ကြီးဖြစ်ခန့်အပ်ဖို့ရထားတဲ့ Rex Tillerson ကိုအထက်လူတော်ကအတည်ပြုဖို့ရပိုင်းမဲ့လူတော်တဲ့အချိန်မှာအခုလိုနှုတ်ထွက်သွားကြတာပါ။ထုတ်ထွက်သွားတဲ့တန်တမန်၅ဦးတည်းကတဦးဆိုရင်အစိမ့်မြင့်အစည်းအဝေးတစ်ခုအတွက်ဥရောပကိုလေယာဉ်နဲ့သွားနေချိန်မှာပဲပြန်လာဖို့ညွှန်ကြားချက်ကိုရခဲ့တာလို့တန်တမန်သတင်းရင်းမြစ်တွေက VOA ကိုပြောပါတယ်။ဒါဟာပုံမှန်လုံထုံးလုံနေမဟုတ်တဲ့အကြောင်းတိုက်ဆိုင်တာမဟုတ်တဲ့အကြောင်းနိုင်ငံရေးဌာနမူဝါဒရေးဆွဲရေးဆိုင်ရာညွှန်ကြားရေးမှူးရဲ့အကြီးတန်းအကြံပေးပုဂ္ဂိုလ်ဟောင်း Bruce Jenderson က VOA ကိုပြောပါတယ်။ဒါဟာညှိနှိုင်းလို့ဆောင်တာမဟုတ်ဘူးဆိုရင်တော့ပိုတော့မှထူးခြားပါသေးတယ်လို့ Duke တက္ကသိုလ်ရဲ့လူလူရေးရာမူဝါဒဘာသာရပ်ပေါမောက်ခလည်းဖြစ်တဲ့ Mr. Jenderson ကပြောပါတယ်။
ဂျေရုဆလင်မြို့မှာရှိတဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်းနေတန်ယာဟူရဲ့နေအိမ်ကိုဒီကနေ့မနက်ပိုင်းကအစ္စရေးရဲတပ်ဖွဲ့တွေတွားရောက်ပြီးတော့မစ္စတာနေတန်ယာဟူအပေါ်အာဂတိလိုက်စားမှုဆွဆွဲချက်တွေနဲ့ပတ်သက်လို့စစ်ဆေးမေးမြန်းခဲ့ပါတယ်။သတင်းမီဒီယာတွေနိုင်ငံတကာစီးပွားရေးလုပ်ငန်းတွေဟောလိဝုဒ်ရုပ်ရှင်လုပ်ငန်းတွေကထိတ်တန့်အရာရှိတွေနဲ့မစ္စတာနေတန်ယာဟူကြားဆက်နွယ်မှုတွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကအချိန်တော်တော်များများသတိထားပြီးစစ်ဆေးမေးမြန်းတာတွေလုပ်ခဲ့ပါတယ်။ဒီဆက်နွယ်မှုတွေကမစ္စတာနေတန်ယာဟူကိုဝန်ကြီးချုပ်အဖြစ်ကနေဖယ်ရှားကောင်းဖယ်ရှားနိုင်တဲ့ ခြေအနေထိဖြစ်သွားနိုင်တာကြောင့်ပါအထူးသဖြင့်ရေးပါတဲ့သတင်းစာတစ်စောင်ရဲ့ထုတ်ဝေသူနဲ့မစ္စတာနေတန်ယာဟူလျှွက်ဝက်ဆီဆက်ညှိနှိုင်းခဲ့တယ်ဆိုတဲ့နောက်ဆုံးသတင်းကသူ့အတွက်အဆက်ရစရာအခြေအနေဖြစ်ခဲ့တာပါဝန်ကြီးချုပ်နေတန်ယာဟူကတော့သူ့အမှားယွင်းလုပ်ခဲ့တာမရှိဘူးလို့ညင်ထားပြီးတော့သူ့ပေါ်ဆွဆွဲချက်တွေဟာသူနဲ့သူ့ရဲ့မိသားစုကိုထိခိုက်အောင်ရန်လိုတဲ့သတင်းမီဒီယာတစ်ခုကလှုံ့ဆော်နေရတာဖြစ်တယ်လို့ပြောဆိုထားပါတယ်
ဖိလစ်ပိုင်နိုင်ငံရဲ့တပ်ဖွဲ့ဌာနချုပ်မှာတောင်ကိုရီးယားမျိုးသားတူအသက်ခံရတယ်ဆိုတဲ့ဖြစ်ရပ်ပေါ်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကကြာသာပတိနေ့ကတောင်းပန်လိုက်ပါတယ်။ဒီဖြစ်ရပ်ကြောင့်သူ့ရဲ့အငင်းပွားပွဲမူယူစီဝါနေနေရေးစီမံချက်ကိုအကောင့်ထည့်ဖော်ရတဲ့ဥပဒေစိုးမိုးရေးတာဝန်ရှိသူတွေပေါ်အမြင်ဆိုးစေခဲ့ပါတယ်
။ I apologize for the death of your compatriot. We are very sorry that it had to happen.
တဲ့နိုင်ငံသားတို့ဦးတည်ဆုံးသွားတဲ့ပေါ်ကျွန်တော်တောင်းပန်ပါတယ်အဲ့လိုဖြစ်သွားရတာအလွန်စိတ်မကောင်းပါဘူးဒါပေမဲ့ကျွန်တော်အာမခံပါတယ်ကျူးလွန်သူတွေကိုတိထားပြပါပြီသူတို့ထောင်ထဲသွားရပါမယ်သူတို့ကိုအမြင့်ဆုံးထောင်ထံချမှတ်မှာပါလို့တောင်ကိုရီးယားတန်မကြီးတယောက်တဲ့အခမ်းအနားတစ်ခုအတွင်းမစ္စတာဒူတာဒေးကပြောသွားပါတယ်ဖိလစ်ပိုင်အစိုးရကတောင်ကိုရီးယားအစိုးရကိုအခုဖြစ်ရတဲ့ဒီသတင်းမှအစောပိုင်းကပဲတောင်းပန်ခဲ့ပြီးဖြစ်တယ်လို့တည်ဆုံးသွားတဲ့စီးပွားရေးလုပ်ငန်းရှင် GHU ရဲ့ကြံရစ်တဲ့ဇနီးဖြစ်သူကိုလည်းဝမ်းနည်းစကားဆိုခဲ့ပါတယ်ခင်ဗျာ
တော့ကြနေနေကနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြောတိတ်နဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလှော်တွေဆက်သွဲမင်းမြန်ချက်တွေဆက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်အစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွေ့ဆုံဆွေးနွေးဖို့တရုတ်အစိုးရကဂျာဝင်ဆောင်ရွက်နေချိန်မှာရှမ်းပြည်နယ်မြောက်ပိုင်းဒေတာမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကမူဆယ်ခရိုင်ဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေဟာကိုကန့်ကိုပိုင်းအုတ်ချုပ်ခွင့်ရဒေတာအထိဖြစ်ပွားလာနေတာပါရှမ်းပြည်နယ်မြောက်ပိုင်းကလက်တလောတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေနဲ့နှစ်ဖက်ငြိမ်းချမ်းရေးဆွေးနွေးမှုအလားအလာတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီလ19ရက်နေ့ကတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ်မစ္စတာဆွန်ကော့ရှန်ဟာမြောက်ပိုင်းမဟာမိတ်အဖွဲ့ကကိုယ်စားလှယ်ရင်းနဲ့တရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံပြီးအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ညှိနှိုင်းခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဇန်နဝါရီလ10ရက်နေ့ကနေပြည်တော်မှာတွေ့ဆုံစဉ်မြောက်ပိုင်းမဟာမိတ်အဖွဲ့ရင်းနဲ့အစိုးရငင်းကြရေးကော်မရှင်တို့တွေ့ဆုံရေးအတွက်သဘောတူညီချက်ရခဲ့ကြောင်းလည်းမစ္စတာဆွန်ကော့ရှန်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒီလိုတရုတ်ကိုယ်စားလှယ်ကဂျန်ဝင်ညှိနှိုင်းပြီးတဲ့နောက်ရှမ်းပြည်နယ်မြောက်ပိုင်းဒေသကအခြေအနေကိုတန်တားလက်နက်ကိုင်အဖွဲ့၄ဘွဲ့ပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူ TNLA ခေါ်တန်းပလောင်တပ်ဖွဲ့ကဘုံမှုမိုင်အိုက်ကျော်ကအခုလိုပြောပါတယ
်။ကိုယ်လည်းမော်တိုင်မြို့နယ်ပြည်တွင်းမှာဖြစ်တဲ့မော်တိုင်ပြည်မှာဖြစ်တဲ့အလီယင်နဲ့လေယောင်းကြီးကဝနာအန်ဂျေင်းလာပြီးမှဖြစ်ခဲ့တာလည်းရှိတယ်။ဒီနေ့တော့တပွဲတွေတော်မရှိသေးဘူး။ဟိုဘက်ရဲ့ဒီမှာလည်းဒီကုခိုင်မြို့နယ်ရောအနမ်ကာမူဆယ်မြို့နယ်ရောလည်းဖြစ်နေတယ်။ကုခိုင်မြို့မှာလည်းကျွန်တော်တို့အဖွဲ့နဲ့လည်းဖြစ်တယ်ဒီ KIA အဖွဲ့နဲ့လည်းဖြစ်တယ်။နောက်ဆက်တွဲနေလည်းအဲလေယောင်းကြီးကနဲ့လာတိုက်ခဲ့ရရှိတယ်။
တိုက်ပွဲတွေဖြစ်ပွားနေပေမဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေအနေနဲ့ငြိမ်းချမ်းရေးအတွက်တွဲဆုံဆွေးနွေးအဖြေရှာသွားမှာဖြစ်ကြောင်းဘုံမှုမိုင်အိုက်ကျော်ကဆက်ပြောပါတယ်
ဒီကိစ္စကကျွန်တော်ကဒီစစ်တပ်ရုံနဲ့မပြီးဘူးသူဆုံဆွေးနွေးဖို့တော့လိုတယ်ကျွန်တော်သူဆုံဖို့လည်းမျက်နှာအဆင်ပြေရှိတယ်ဆိုတော့ကျွန်တော်တို့ကလည်းသူပြချက်တွေထုတ်ထားတဲ့အခါအခုတိလည်းကျွန်တော်အဲ့ကျွန်တော်တို့ကပြောင်းလဲလာမရှိဘူးအဲဒီ20ရာစုပြီးလို့ကိစ္စမှာတော့အဲဒီအလုံးပါဝင်ဒါစီဝီကီလို့ရှင်းတော့ကျွန်တော်လည်းပေါင်းတရဘူးတော့အဆင်ပြေရှိတယ်ခင်ဗျာ
ငင်းချင်းရေးကော်မရှင်ရဲ့အကြံပေးပုဂ္ဂိုလ်ဖြစ်တဲ့ဦးလောင်မောင်ရွှေကအစိုးရငင်းချင်းရေးကော်မရှင်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားဆွေးနွေးမဲ့အလားအလာကိုအခုလိုပြောပါတယ
် CIO အနေနဲ့ UNSC သူ့ရဲ့ငင်းချင်းဆွေးနွေးပွဲအဖွဲ့ဖြစ်တဲ့ဒီပြင်းမှာပါတဲ့အတွက် CIO မှာဒီပြင်းခုနှစ်ဖွဲ့ထဲမှာဆက်ပြီးဆွေးနွေးနေတယ်အခုလည်းဆွေးနွေးနေပါတယ်လောက်ကုန်လောက်မှာလည်းတွေ့နိုင်မှုတွေဆရာဒီမျိုးဝင်နဲ့အခုလည်းတော့ညီငယ်နေပါလား။ကျန်တဲ့၃ဘွဲ့ကလည်းညီငယ်ဆွေးနွေးဖို့ဖွင့်လာပါလေ။ဒါနိုင်ငံတော်တနင်္ဂနွေကောက်ဝေးဦးစီးရောညီငယ်တွေကဖွင့်လာတယ်လို့ပြောနေတဲ့အတွက်အဲ့ဒီ၃ဘွဲ့နဲ့လည်းဆွေးနွေးမယ့် policy ရှိပြီးသားပါ။ဒါနဲ့ဘယ်ချင်းဓမ္မဆွေးနွေးမယ်ဆိုတာတော့ကျွန်တော်လည်းမသိသေးပါဘူး
။မြောက်ပိုင်းမဟာမိတ်အဖွဲ့မှာကချင်တပ်ဖွဲ့ KIA တအန်းခေါ်ပလောင်တပ်ဖွဲ့ TNLA ကိုကန့်လက်နက်ကိုင်တပ်ဖွဲ့ MNDAA နဲ့ရခိုင်တပ်ဖွဲ့ AA တို့ပါဝင်ပြီး KIA ကတော့အခြားတိုင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့နဲ့ဖွဲ့စည်းထားတဲ့ UNFC ကိုသွေးစည်းညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီမှလည်းအဖွဲ့ဝင်ဖြစ်ပါဝင်ပါတဲ့ UNFC ကဖွဲ့စည်းထားတဲ့ DBN ခေါ်နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ဟာဒီလကုန်ပိုင်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တွေ့ဆုံဖို့ပြင်ဆင်နေပါတယ်။ပြီးခဲ့တဲ့ UNFC အရေးပေါ်အစည်းအဝေးကတော့လေးလာသူအနေနဲ့ဖိတ်ခေါ်မယ်ဆိုရင်21ရာစုပင်လုံကိုတက်ရောက်မှာမဟုတ်ကြောင်းဆုံးဖြတ်ခဲ့ပေမဲ့ဒီကနေ့ထုတ်ပြန်တဲ့ UNFC ကြေညာချက်မှာတော့အစိုးရရဲ့အမျိုးသားပြည်လည်တင်ပြရင်းနဲ့ပြည်ထောင်စုငြိမ်းချမ်းရေးမူဝါဒ9ရပ်ကိုလက်တွေ့ကျကျအကောင့်ထဲဖော်ဆောင်မှုမှာအပြုသဘောဆောင်ပူးပေါင်းပါဝင်မှာဖြစ်ကြောင်းဖော်ပြပါတယ်။ဒီကြေညာချက်မှာပဲတိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်တာကိုလည်းကန့်ကွက်ကြောင်းဖော်ပြထားပါတယ်
။ကိုမိုးစောဆောင်းဆန်းတင်ပြခဲ့တာပါရှင်။မြန်မာအစိုးရတပ်နဲ့ NCA လက်မှတ်အပြစ်ရလက်မှတ်မထိုးရသေးတဲ့တိုင်းသာလက်နက်ကိုင်တပ်ဖွဲ့တွေကြားမှာအပြစ်ရငြိမ်းချမ်းရေးဆွေးနွေးပွဲတွေဆက်ပြီးတော့ဆောင်ရွက်နေတာကြောင့်ထိုင်းမြန်မာနယ်စပ်ကထောင်နဲ့ချီတဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးမျှော်လင့်ချက်တွေရှိနေပါတယ်။ဒါပေမဲ့လုံခြုံရေးနဲ့မြေယာကိစ္စတွေဟာဒုက္ခသည်တွေနေရပြန်ပို့ရေးလုပ်ငန်းစဉ်အတွက်အဟန့်အတားတွေအဖြစ်ဆက်ရှိနေစေဖြစ်ပါတယ်။ကရင်ပြည်နယ်ထဲကနေပြီးတော့ Steve Sanford ပေးပို့ထားတဲ့သတင်းလွှာကိုနန်းလောင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံကရင်ပြည်နယ်ထဲမှာမြန်မာအစိုးရထိန်ချုပ်မှုအောက်မရောက်သေးတဲ့ဒေသတစ်ခုကိုကရင်လက်နက်ကိုင်တွေဆက်ပြီးတော့ခုခံကာကွယ်ထားပါတယ်။နေပေါင်း60ကျော်ဖြစ်ပွားလာတဲ့ပဋိပက္ခတွေမှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အတော်များများကသဘာဝရင်းမြစ်ပေါ်ကျွဲတဲ့ဒေသတွေမှာဆက်ပြီးတော့အသက်ဆွဲထားပါတယ
်။
ဖမားစစ်သားတွေကကျွန်တော်တို့ကရင်လူမျိုးတွေကိုဖျက်ဆီးတာမမြင်ချင်တဲ့အတွက်အခုလိုလက်နက်ကိုင်တပ်သားဖြစ်လာတာပါ။ကျွန်တော်တို့အိမ်တွေကိုကာကွယ်ဖို့ဖမားစစ်သားတွေအားလုံးကိုတပ်ပစ်ချင်တယ်လို့ကရင်အမျိုးသားကာကွယ်ရေးအဖွဲ့ KNDO ကတပ်သားစောနေလေးကပြောသွားတာပါဒုက္ခသည်စခန်းမှာခိုးလုံနေတဲ့သူတွေအတွက်ရိတ်ခါတွေအရင်လိုအပြည့်အဝမရကြတော့ပေမဲ့အိမ်ပြန်ရမယ့်အရေးကမရေရာသေးဘူးလို့ကရင်ဒုက္ခသည်တွေကပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလမှာအစိုးရရဲ့စီမံချက်နဲ့ဒုက္ခသည်96ယောက်ကိုမြန်မာနိုင်ငံဘက်ဘတ်စကာတွေနဲ့ပြန်ပို့ခဲ့ပါတယ်ဒါပေမဲ့လည်းသူတို့အတွက်အလုတ်ကိုင်းတဲ့နေရာထိုင်ခင်းစနစ်တကျစီစဉ်ထားတာမရှိဘူးလို့လည်းဒုက္ခသည်တွေကဆိုပါတယ
်။မောင်မနတလက်တာကေကဒါခုလေတာသာဥဒဝဲ
ဒုက္ခလေအတော်များများကသူတို့ဆန္ဒနဲ့အိမ်ပြန်ချင်းကြတယ်။ဒါပေမဲ့သူတို့ပြန်ရောက်သွားတာနဲ့အထောက်အပံ့ပေးဖို့လိုပါတယ်။ဒုက္ခသည်တွေအတွက်နေစရာမြေမပေးနိုင်ရင်ပြဿနာအများကြီးနဲ့ရင်ဆိုင်ရမှာပါ။မြေယာကိစ္စကအတော့ကိုကြီးတဲ့ပြဿနာဖြစ်ပါတယ်လို့ကရင်ဒုက္ခသည်ကော်မတီကဆော်ရောဘတ်ထွေးကကရင်လိုပြောသွားတာပါ။ဒုက္ခတဲ့စခန်းမှာအချိန်အတော်ကြာခလုံးနေတဲ့စောအေဆီလိုဒုက္ခတဲ့စခန်းကလူရရဲ့ဆိုရင်တန်တွေကလည်းထွက်ပေါ်လာပါတယ်
။မမလည်းသူတိုင်းထောက်မှာတတော်တပိုက်ထောက်မှာဝဟူဟာဝလွန်ကေလွန
်ကရင်ပြည်နယ်ကကျွန်တော်အိမ်ကိုဗမာစစ်သားတွေကဖျက်ဆီးပစ်ပါတယ်။အဲ့ဒီကိုပြန်သွားရမယ်ဆိုရင်တော့အားလုံးအစအဆုံးပြန်ဆောက်ရမှာပေါ့။ဒါတွေအားလုံးကိုအစကနေပြန်လုပ်ဖို့ကျွန်တော်တိတ်ကိုအိုနေပါပြီမလုပ်နိုင်တော့ပါဘူးလို့ဒုက္ခတဲ့စောအေဆီကပြောသွားတာပါ။တကယ်လို့မြန်မာပြည်ကိုပြန်မှုဆုံးဖြတ်လိုက်တာနဲ့တပြိုင်တည်းဒုက္ခသည်စခန်းကအထောက်အပံ့တွေမရတော့မှကိုလည်းတချို့ဒုက္ခသည်တွေကစိုးရိမ်နေပါတယ
်။ဒါဗမီဗမီကီတရာဒိုလမနာဗမီကီဒီဘကွာထွေမျိုးလတိလဆေမလေဗကီလဘကွာထွေဝမီရောလတိလဆေ
ဒုက္ခသည်တွေမြန်မာပြည်ကိုပြန်ရတော့မယ်ဆိုရင်အထောက်အပံ့တွေဆက်ပြီးရဖို့လိုအပ်မှာပါ။ကျမတို့ကိုပြစ်ထားတာမျိုးမဖြစ်စေချင်ပါဘူး။ကျမတို့ရဲ့လုံခြုံရေးအာမခံချက်ရှိဖို့အစိုးရကတာဝန်ယူသင့်ပါတယ်လို့ဒုက္ခသည်တူဖြစ်သူနော်စီစီကပြောသွားတာပါ။တိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အစိုးရကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေမရေမရာဖြစ်နေသေးတာနဲ့အမျှဒုက္ခသည်တွေရှိကြလဲမိခွန်ထုတ်စရာတွေဆက်ပြီးရှိနေသေးတာဖြစ်ပါရဲ့ရှင်
။နားလောင်ပြောပြခဲ့တာပါရှင်။နိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC ရဲ့ရေကတာတည်ဆောက်မှုမြင့်တင်ရေးအစီအစဉ်ကိုမြန်မာနိုင်ငံမြစ်ချောင်းများကွန်ရက်နဲ့တန်လွင်ထိမ့်သိမ့်ကာကွယ်ရေးကွန်ရက်အဖွဲ့အပေါင်း11ဖွဲ့ကကန့်ကွက်ကြောင်းဒီကနေ့သတင်းထုတ်ပြန်ပါတယ်။ ARD မြစ်စုံနဲ့တန်လွင်မြစ်တို့မှရေကတာတည်ဆောက်မဲ့စီမံကိန်းရှိရာရပ်တွေမှာလက်တလောမြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားစစ်ဖြစ်နေတာကြောင့်စစ်ဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြတဲ့ဒေသခံတိုင်းရင်းသားတွေဟာနောက်ထပ်နေရာပြောင်းရွှေ့ခံရမှုတွေဖြစ်လာနိုင်တယ်လို့ဆိုပြီးတော့ရေကတာတည်ဆောက်ရေးကန့်ကွက်သူတွေကပြောနေတာပါ။အပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။နိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC ရဲ့မြန်မာနိုင်ငံသွင်းအရာဝတီမြစ်စုံနဲ့တန်လွင်ရေကတာတည်ဆောက်မယ်ဆိုရင်တိုင်းရင်းသားဒေသတွင်ပဋိပက္ခပူတိုးပွားမှာဖြစ်တယ်လို့နေရာပြောင်းရွှေ့ခံရမှုဖြစ်စဉ်တွေဆက်မှဖြစ်ပေါ်ပြီးအကျိုးမရှိဘူးလို့မြန်မာနိုင်ငံမြစ်ချောင်းများကွန်ရက် BRN နဲ့တန်လွင်မြစ်ထိန်းသိမ်းကာကွယ်ရေးကွန်ရက် SSN အဖွဲ့တို့ရဲ့ပြောရေးဆိုခွင့်ရှိသူစိုင်းကေးဆိုင်ကအခုလိုပြောပါရယ်
ဒီကတာဆုံးမယ်ဆိုလို့ရှိရင်တော့ကန်နဲ့ပြင်းနဲ့ကချင်းနဲ့မွန်နဲ့ပေါ့နော်။နောက်ပြီးတော့အဲ့ဒီဒေတာတစ်လျှောက်မှာကတော့သူကပရိသတ်ခတွေကလည်းမငင်းဘူး။ဒါကြောင့်မလို့ဒီကတာအကြောင်းပရိသတ်ခပူပြီးတော့ဖြစ်စီမှာအဲဒီကတာဆောင်းတော့လူထုတွေကလည်းဖြတ်ပြေးရအောင်မှာပဲပေါ့နော်။ဒီရေလွှမ်းမဲ့နေရာတွေအများကြီးနေတယ်။အဲ့ဒီနေရာတွေ
ကျွန်တော်တို့ရှိနေတာလူထုတွေထွက်ပြေးရတဲ့အချိန်ဒီတွင်မိအမှုတွေအဆက်ဖြစ်ပြီးတော့ကျွန်တော်တို့မှာလူထုတွေမိနာအောင်မှာပေါ့နော်နိုင်ငံတကာငွေကြေးကော်ပိုရေးရှင်းကနေဇန်နဝါရီလ20ရက်နေ့ကစပြီးတော့ရေကတာတိဆောက်ရေးမြှင့်တင်တဲ့လုပ်ယုံစုနေပွဲကိုရန်ကုန်မြို့ကြီးနားနဲ့လွိုင်ကော်မြို့တွေမှာပြုလုပ်သွားမယ်စီစဉ်ကိုကန့်ကွက်သွားမယ်လို့ဆိုပါတယ် ကဘာပိုင်ရဲ့ဌာနခွဲဖြစ်တဲ့နိုင်ငံတကာငွေကြေးကော်ပိုရေးရှင်း IFC ဟာပုဂ္ဂလိကငွေကြေးကဏ္ဍအစီအစဉ်နဲ့ဘက်ဆုံပါဝင်တဲ့အစုရှယ်ယာတွေနဲ့မြန်မာနိုင်ငံရေအား
လိုက်နိုင်ရန်ပြက်ွက်သူတွေကိုထိရောက်စွာရေးယူသွားမယ်လို့ကချင်းပြည်နယ်မြစ်ကြီးနားခရိုင်အုပ်ချုပ်ရေးမှူးကလည်းအမိန့်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်မို့လက်ရှိမြစ်စုံရေကရာစီမံကိန်းလုပ်ငန်းခွင်ဧရိယာကိုအပြင်လူလုံးဝဝင်ထွက်လို့မရဘူးလို့မြစ်စုံဒေသခံတော်ကြာခွန်ကပြောပါတယ်။ခရိုင်အုပ်ချုပ်ရေးမှူးဦးခေါင်မှန်ကြီးပေါ့နော်သူကထုတ်ထားတယ်ပေါ့ဒီရင်ဒါရုံးမှာပေါ့နော်သ
ဒီကနေ့သမားအင်ပြူတော်မှာတော်တော်ပိုက်ပိုက်မှာဝဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟဟ ကျင်းပြီးဒီမှာစောင့်နေတာပဲနောက်ပြီးတော့စောင့်နေတယ်ဆိုသူတို့ရဲ့လုံခြုံရေးဒီနေ့ပေါ့နော်ဒီကတာလုံမနေရဆိုရင်အဲ့မှာစောင့်နေတဲ့သူတို့ရှိတယ်မြစ်ချနာမှာလည်းသူတို့ယုံနေရှိတယ်လက်ရှိအနေနဲ့ဒီဆိုရတဲ့တက်လာပြီးနောက်ပိုင်းမှာတော့တရုတ်နိုင်ငံဘက်ကဒီစီမံကိန်းကိုပြန်လည်စတင်လိုကြောင်းဆွေးနွေးပြောဆိုတာတွေရှိခဲ့ပြီးစီမံကိန်းကိုလုံးဝရပ်ဆိုင်မယ်ဆိုရင်တော့စီမံကိန်းအ ဒီကနေ့သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိသျှဝဥညိုတရီဇာမီတို့ဒီကနေ့သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိသျှဝဥညိုတရီဇာမီတို့ဒီကနေ့သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိသျှဝဥညိုတရီဇာမီတို့ဒီကနေ့သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိသျှဝဥညိုတရီဇာမီတို့ဒီကနေ့သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိသျှဝဥညိုတရီဇာမီတို့ဒီကနေ့သမ္မတဒေါ်နယ်ထရမ့်နဲ့ဗြိတိသျှဝဥညို
Anneli Yeta Suya let him demanding Yama, a chimpia chasa mu type ye to a choba muri shigera chow, a yenta sign, tota mulakna to cho tuya chow, Gabatawa agri like samu a chain nirigo, soundy a gay candide, Transparency International poye, a sin kanzadeka popiavari. Yamaning Yama lape layu muri, peniari ma jenny didle, Nibaum yaswa, and yet dwenide agri like samu piatanago, type yema. Barry Lopo Luni Didle Surarigo VOA Sininia Taya Lila Sizema Swinja Mapari Toda Shine Nine Lape Layu Mune Patalu Goodwe Twitch on Bepipi The Bora Mienwego Bepipi Bawin Swinweboya Pekovari Bawin Swinwe Lure Toda Shinwe Nine VOA phone number Did Nitonia Niton Shinangangaleo call you be Setwayame telephone number go Jotin Pepo Tanai Mare ဒိုင်းရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာVOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်VOA ရဲ့အီးမေးလ်လိပ်စာ
Senina Daya Lila Mapa and Swinilo and Chamisatojago Taman Pekovarishin.
ສະຫວັດທີ່ລັດຖະມາປະຫມົາຊົງຈင်းມາແດ່ຕຽວນິດຕະກູປ່ວຍລະບໍ່ຈົ່ງໄນສຸຫາຍຄຸມຍຈັນແດ່ຈົ່ງມິ້ວມາຊິແດ່ຕຽວລຸມິ້ວຕင်းພ່ວຍດີກະສຸປ້ອງປີ້ລະຈင်းປາລະຜິດວ່າແດ່ຈົ່ງມິ້ວແລະກະຕຽວຕັນລ້ານມາບໍ່ມາມີບົກລະສິນາດີສະດຸດີດາຈွင်းມ່ວຍດາດີປິດລົບປີ້ສີກາຕັ້ງແມ່ສວາຈင်းມາຕ້ານມາແລ້ຜິດວ່າແດ່ຄູລູປະຫມົາຊົງຈင်းນິດຕະກູປ່ວຍ တေးကုန်တကြီးအတင်းရယ်ဖူးချက်အတင်းရယ်ကွမ်တုံအတင်းရယ်ယူနာအတင်းရယ်အကယ်စေးကြီးအတင်းရယ်ငါးတင်းပေါင်းပြီးတော့တေးရုပ်တန်းမှာဒီမိဘုံသွန်းနာတို့လောက်ပါတယ် no na piro shi chanaru ni ku na sashi ye ni mene cha lo shi chanaru ha hari manda di ngaku lo tha bido hari ma pyo bwe shin bwe lo de na piro shi sadu di da chwe mwe ba de
tiyo yu ya ma yadi gwen sani ya di shi bido yadi gwen na ngu klishan miya ne ku za tu ya ba de sanawa ila na sashi ye ni ka sa lo tiyo yu ya chene ku sa ti ngu yao to ma pi ba de chene ha Lozon Kangon and Nitin if he delu till Muriga, Yusa Javare. Hulu Kangon and Chenima, Sigai Tamesua, Chimabu, Pinsin Nire, Changu, Ula Minga, Kulu, Sapiovare.
Chenaru, Theo and Nero, the Chenigaro, Kaunet Nikola Boya, Adi Osa. Chenaruaro, the Karaini Matua, Adi Nedi Puero, you, Patama, a chain pied at Dre. CC Kagan and Tai Tai Mian Pia Nuro, Ara Wine Miro, Chusa Viro, Akolo, Sao Yen.
Jin Nigani Matu, Jima Queen Jari, Tilling the group Puerto Maro, Nagaga La Pian Wen in Ele, Piovi, Toma Pibare, Nagaga La Puerto Suin, Til Nicum Tang Rega, Chotin Pinsin Muri Pilum Nijavare, Nagaga a Puerto Pite, Gilo, Naga Fuega, a Puerto Gonon Pite, Kusu Tuangale.
တွေ့ကြုံကိုအခုလိုပြောပြပါတယ်ကျွန်တော်တို့ငယ်ငယ်လုံးတည်းကတခါမှမတွေ့ဘူးရတယ်ပုံစံမျိုးကျွန်တော်မြင်ရတာဆိုတော့အရှမ်းကဝမ်းတာမိတယ်အရင်လည်းအောင်မိတယ်ကျွန်တော်ငယ်ငယ်လေးတည်းကျွန်တော်ဒီလသာမပဲကြီးလာတာပဲဒါပေမဲ့အခုချိန်ဒီတခါမှမြင်ခဲ့ရဘူးဒီလိုပုံစံမျိုးဒီလိုမြင်ခွင့်မျိုးကိုအခုဆိုရင်ကျွန်တော်ဒီပမာဏနိုင်ငံဒီချိုင်းနာတောင်ကြီးအရင်ကစီကားတယ်ကျွန်တော်တို့က ကျွန်တော်တို့ကရင်လူမျိုးတွေကိုလည်းစက်နှစ်မှာစီးပွားလက်လာပါတိုးတက်ပြီးဆဆရရရအစဉ်ပြေချုံးဝင်ပါစီလို့လည်းစုမုံကောင်းတောင်းခဲ့ပါသေးခင်ဗျာ
ကိုထက်အောင်ခန့်ပြပြသွားတာပါရှင်ကျွန်တော်တို့အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းအေရှာဆက်ဆက်ဘက်ကတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOE ရဲ့နေ့စဉ်TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင် အခုညနေပဲအစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကြော်ကြော်သိန်းကကြေညာပေးပါဦးမယ်ရှင်
American သမ္မတ Donald Trump နဲ့တတိယဝန်ကြီးချုပ်ထရီဇာမေတို့ဒီကနေ့သမ္မတအင်ပြူတော်မှာတွေ့ဆုံဆွေးနွေးဖို့ရှိပြီးပူးတွဲသတင်းစာရှင်းလင်းပွဲလည်းလုပ်ဖို့ရှိပါတယ် Theresa May ဟာ Mr. Trump သမ္မတဖြစ်လာပြီးခရေကဆိုရင်ပထမဆုံးတွေ့ဆုံတဲ့ပြည်ပကောင်းဆောင်ဖြစ်ပါလိမ့်မယ်ကောင်းဆောင်နှစ်ယောက်စလုံးဟာသူတို့ရဲ့နိုင်ငံတကာဆက်ဆံရေးကိုအထူးသဖြင့်ကုန်သွယ်ရေးကနေတဆင့်ပြုပြင်ပြောင်းလဲဖို့စလုပ်ထားပါပြီ ဥရောပ သမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်မဲ့ကိစ္စ12နိုင်ငံပါပစိဖိတ်ရောင်းဝယ်နိုင်ငံတွေအကြားကုန်သွယ်ရေးသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့ Mr. Trump ကလှုပ်ထားတဲ့ ကိစ္စတွေကြောင့်ကမ္ဘာတဝန်းမှာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အစ်စ်တွေအတွက်စိတ်ဆက်ညှိနှိုင်းဖို့လိုလာပါတယ် American သမ္မတ Donald Trump နဲ့ရုရှား သမ္မတ Vladimir Putin တို့မနက်ဖြန်စနေနေ့မှာတယ်လီဖုန်းကနေတဆင့်စကားပြောကြားလိမ့်မယ်လို့ကမ်းမန်းထားပြီးဒါဟာ Mr. Trump တရားဝင်သမ္မတဖြစ်လာပြီးတဲ့နောက်ခေါင်းဆောင်တို့ဦးပထမဆုံးအကြိမ်စကားပြောတာဖြစ်ပါလိမ့်မယ် နိုဝင်ဘာလယူကောက်ပွဲမှာ Mr. Trump အနံ့ရခြင်းတို့ကလည်းသူတို့နှစ်ဦးတစ်ကြိမ်စကားပြောခဲ့ပါတယ်။အီရန်အစိုးရပေါ်အမေရိကန်ကပိုပြီးတင်းနစ်မာမာတုံ့ပြန်လှုံ့ဆော်ဖို့တွန်းအားပေးသွားမယ်လို့အမေရိကန်ပါတီနေရာစလုံးကလှုပ်တော်ကိုယ်စားလှယ်တွေကအီရန်အတိုက်ခံအဖွဲ့တစ်ဖွဲ့ကိုပြောပါတယ်။အလားတူတင်းမာတဲ့ရည်ရည်ချက်မျိုးကင်ဆယ်သွားမယ်ဆိုတာယူကောက်ပွဲမဲဆွယ်စည်းရုံးရေးတွေမှာပြောထားတဲ့အတိုင်းသမ္မတ Trump ကလုံမလားဆိုတာအီရန်မှာစောင့်ကြည့်နေကြတာပါ။အမေရိကန်ပြည်ထောင်စုတွေကိုထောက်ထားမရှိဘဲဥပဒေမဲ့ဝင်ရောက်လာသူတွေကိုခိုလုံခွင့်ပေးထားတဲ့အမေရိကန်မျိုးကြီးတွေကို
အစိုးရထောက်ပံ့နေဖြတ်တောက်ပြီးနေနှင်းသွားမဲ့အမေရိကန်တရက်ကိုသမ္မတ်ထရမ့်ကလက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့ပေါ်အမေရိကန်နိုင်ငံတော်ဟာရဲတပ်ဖွဲ့တာဝန်ရှိသူတွေကသူတို့ရဲ့စိုးရိမ်စိတ်တွေကိုကြာသာပတိနေ့မှာထုတ်ဖော်ပြောကြားကြပါတယ်ခင်ဗျာ။တောက်ကြနေညနေခင်ဒေတာတွေနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကြော်ကြော်သိမ်းကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်
voaenternet.com
မှာလည်းနားဆင်နိုင်ကြပါလိမ့်ရှင်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်။ညကိုနိုင်ကြရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။သွားရရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.